အမေရိကန်ပြည်ထောင်စုမှကျင်းပခဲ့တဲ့နိုင်ငံတကာလူငယ်ဂေါ့ဖ်ပီးပြိုင်ပွဲမှာမြန်မာနိုင်ငံကကိုဟင်းစီသူကအနိုင်ရသွားပါတယ်။ဒီပြိုင်ပွဲကိုအနိုင်ရလိုက်တဲ့အတွက်သူဟာကမ္ဘာအဆင့်သတ်မှတ်ချက်မှာလည်းနံပါတ်1လူငယ်အားကစားသမားဖြစ်လာပါတယ်။ဒီအကြောင်းပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ2019 American Junior လူငယ်ကောင်းကြီးတင်ပွဲကိုတော့ဒီဇင်ဘာ28ရက်နေ့ကနေ30ရက်နေ့ထိ American ပြည်ထောင်စု Florida ပြည်နယ် St. Augustine မြို့မှာ30ကြာကျင်းပခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲမှာတော့မြန်မာနိုင်ငံကအသက်18နှစ်အရွယ်ကိုဟိန်းစီသူကနောက်ဆုံးနေ့မှာတက်မှတ်ရိုက်ချက်တဲ့5ချက်ရှော့ရိုက်ပြီးတော့စုစုပေါင်းတက်မှတ်ရိုက်ချက်အတိုင်း116ချက်နဲ့ဘိုးဆွဲခဲ့တာဖြစ်ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်သူဟာကမ္ဘာအဆင့်တက်လူငယ်ကစားသမားလည်းဖြစ်လာခဲ့ပါတယ်ဒီလိုနိုင်ရပြီးကမ္ဘာအဆင့်တက်လူငယ်ကစားသမားဖြစ်လာတာနဲ့ပတ်သက်ပြီးတော့ကိုဟင်းစီသူက VOE ကိုအခုလိုပြောပါတယ်
။ဒါဒီတော့ကွယ်ဟိုအဲ့တော့တာဝန်တာကိုဘာလို့ဆိုဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုအခု World Junior Ranking မှာ Number 1 ठी ဆက်သွားဆိုဘာလို့ကွယ်ဟိုကိုဘုတ်ကူ accomplish ဖြစ်သွားလို့
ဒီပြိုင်ပွဲမှာ Iceland က Sigurðr Gudason နဲ့ American က James Blatter တို့က223ချက်နဲ့ဘူးရဲဒုတိယရခဲ့ပြီးတော့ဒီကံကကောင်ဖီလစ်အန်နဆန်ကသဒုတ်ထအမေရိကန်ကဖို့ချန်လာတို့ကပြင်ဆင်မှုတွေရခဲ့တာဖြစ်ပါတယ်။ကိုဟင်းစီသူဟာမနစ်ကလည်းဒီပြိုင်ပွဲကိုဝင်ရောက်ရှင်ပြန်ခဲ့ပြီးဒုတိယရခဲ့တာဖြစ်ပါတယ်။ဒီညမှာအခုလိုနိုင်ရဖို့အတွက်ပြိုင်ပွဲအတွက်ဘလို့လေ့ကျင့်ပြင်ဆင်ရသလဲဆိုတဲ့အပေါ်မှာတော့ကိုဟင်းစီသူကအခုလိုပြောပါတယ်
။ဒီလိုမျိုးဖြစ်ဖို့လည်းကြောတော်ကျူးလာရပါသေးတယ်။ဟိုတလားတော့ကြော်ပြီးရတယ်။ကျွန်တော်ကရန်ကုန်မှာဒီပွဲဆက်ကြတော့ပဲတဲ့ကိုနေတိုင်းရတယ်လို့မနေ့ကနေဟိုညဒီကျော်နေတိုင်းရတယ်လို့ပြောဒီပွဲအရေးကြီးတယ်လို့ပြောတော့ပြန်ကြည့်ရောက်တော့လေအမေကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့ online လို့မှနေတော့ online လို့မှနေတိုင်းအဲ့ဟိုချန်ပီယံဖြစ်သွားပြီးတော့လေနေတိုင်းပဲလေဒီပွဲတော့ဒီမှာလည်းနေအောင်လေအားကြောင်းအောင်အဲ့မှာလေ့ကျင့်အောင
်ကိုဟင်းစီစုကိုအသက်၄နှစ်အရွယ်ကလေးကကောင်းပြီးကစားတာကိုလေ့ကျင့်သင်ကြားပေးခဲ့ပြီးအသက်၁၄နှစ်သားအရွယ်မှာစတင်ပြီးတော့ပြည်တွင်းကလူငယ်ပြိုင်ပွဲတွေမှာအနိုင်ရလာခဲ့တယ်လို့သူ့ရဲ့ဖခင်ဖြစ်သူဦးမောင်မောင်ထွန်းကပြောပါတယ်။အခုလိုသားဖြစ်သူကိုဟင်းစီသူနိုင်ငံကပြိုင်ပွဲတွေမှာအနိုင်ရပြီးကမ္ဘာအဆင့်တက်လူငယ်ကောင်းတိကစားသမားဖြစ်လာတဲ့အပေါ်မှာအလွန်ပဲဂုဏ်ယူမိရဲ့လို့လည်းဦးမောင်မောင်ထွန်းကပြောပါတယ
်။ဟောဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုပေါ့နော်တရာအူဆိုတာဝေါ်ဂျူနီယာနံပါတ်1ပေါ့ဖြစ်သွားတယ်ဆိုကျွန်တော်အရန်ကိုဝမ်းသာဂုဏ်ယူပါတယ်။သူ့အတွက်ကိုလည်းကျွန်တော်ဘာပြောပြောပံ့ပိုးပေးရကျိုးနဲ့တယ်လို့လည်းကျွန်တော်ထင်ပါတယ်။เออสิกะมาโบบลูคอมเลยပြောမပြတတ်အောင်ပေါ့ဒီဝမ်းတာပီပီဖြစ်နေပါလေကျွန်တော်လေဒါအရင်တည်းကစကားပါအမှန်ပါသူ့ကိုကျွန်တော်ရည်ရွယ်ပါတယ်အဲ့ခုနဟို7နှစ်သားလောက်ကနေစပြီးအသားပေါက်ကိုလည်းကျွန်တော်စနစ်တကျကြီးပါတယ်အခုဆိုတသားကအရ6ပြီအဲ့လိုဖြစ်အောင်လည်းကျွန်တော်စနစ်တကျကြီးပါတယ်နောက်ဟိုမြန်မာပြည်မှာနေတယ်ဆိုပေမဲ့လည်းကျွန်တော်သူ့ကိုဟလာနေစေအမဲသားဟလာနွားနိုးနောက်ဂျုံအဓိကတော့ဂျုံပေါ့ကိုကျွန်တော်ကဆန်စားတာနေတယ်ကိုဂျုံနဲ့ပတ်သက်တဲ့ခေါ်ဆွဲလို့ pasta လို့ spaghetti လို့အဲ့လိုမျိုးစားတာများတယ်ပေါ့။ဒါကြီးလည်းကျွန်တော်အမြဲပေါ့နော်။သူ့မပြတ်ရအောင်အိမ်မှာလည်းနေ့စဉ်လုပ်ပြီးပါတယ်။အဲ့လိုမျိုးလေးနဲ့မှသူ့ကိုကျွန်တော်ပြုစုပြုထောင်ခဲ့ပါတယ်
။ဒီပြိုင်ပွဲကိုနိုင်ငံပေါင်း20ကျော်ကလူငယ်ခေါင်းပီးကစားသမားပေါင်း50ကျော်ဝင်ရောက်ရှင်တန်ခဲ့ပြီးတော့မြန်မာနိုင်ငံကကိုဟင်းစီသူအဖြစ်ကိုကောင်းမြတ်ဖြူကိုဖြိုးစံနဲ့ကိုမင်းတန်းလွင်အောင်တို့လည်းဝင်ရောက်ရှင်တန်ခဲ့ပြီးအဆင့်19 31နဲ့32ဒီချိတ်ခဲ့တယ်လို့အမျိုးသမီးလူငယ်ပြိုင်ပွဲပတ်မှာတော့မြန်မာနိုင်ငံကမဘူးခွင့်ရတီခိုင်ကဝင်ရောက်ရှင်တန်ပြီးတော့အဆင့်9ရခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ကြော်ပြသွားတာပါရှင်